ပြည်ရဲ့ပိုင်းကပဲနေပြီးတော့ကျင်းထောင်ကိုပြောင်းရွှေ့ခံခဲ့ရတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကိုဒီနေ့မှာပထမဆုံးအကြိမ်အကျဉ်းထောင်တွေကိုထောင်ဝင်စားပစ္စည်းတချို့ပေးခွင့်ရခဲ့တယ်ဆိုပြီးတော့နှိစက်တဲ့တိုင်ဝမ်ကပြောပါရယ်အကျဉ်းထောင်စီမင်းတွေအတိုင်းလိုင်းနာကျင့်သုံးခွင့်နဲ့နေထိုင်ခွင့်ပြုထားပြီးတော့အကျဉ်းဦးစီးဘက်ကတည်ထောင်စီစ ရလက်ထက်အစိုးရအဖွဲ့ပြည်ထောင်စုဝန်ကြီးဦးမင်းသူတို့ကိုဆွဲဆိုထားတဲ့2020ရွေးကောက်ပွဲမှာမဲမတမာမှုဖြစ်အောင်လုပ်တဲ့ဆိုတဲ့အမှုကိုဆက်ပြီးတော့စစ်ဆေးကြားနာခဲ့ပါတယ်။ယုံကြည်မှဒေါအောင်ဆန်းစုကြည်ကိုကြမ်းကြမ်းမှမှတွေ့ရပြီးတော့သမ္မတဦးမင်းကတော့စဖန်းစင်ကလေးကထားတဲ့အတိုင်းနေအချင်းထောင်ဝင်ပြီးလာရောက်ကြားနာတယ်ဆိုပြီးတော့သိရပါတယ်။ဒီနေ့ယုံကျေးမှာပြန်ခေါ်တက်တဲ့အဖြစ်ပြည်အောင်စုရွေးကောက်ပွဲကော်မရှင်ညွှန်ကြားရေးမှူးချုပ်ဦးရဲရင်လွင်ကိုစစ်ဆေးခဲ့ပါလေ။ဒီနေ့စစ်ဆေးတဲ့အမှုအပါအဝင်ဒေါအောင်ဆန်းစုကြည်ပေါ်မှာဆွဲဆိုထားတဲ့အမှုတွေနဲ့ပတ်သက်လို့တရားရုံးကြားနာမှုတွေကိုသတင်းတောက်တွေလာရောက်ခွင့်မရှိသလိုဒေါအောင်ဆန်းစုကြည်ရဲ့ရှိနေတွေကိုလည်းအမှုနဲ့ပတ်သက်ပြီးတော့သတင်းမီဒီယာတွေကိုမပြောဖို့စစ်ကောင်စီကပိတ်ပင်ထားပါလေ။လက်တလောချိန်မှာတော့ဒေါအောင်ဆန်းစုကြည်ကိုဆွဆွဲထားတဲ့အမှုပေါင်းက18ခုထက်မနည်းရှိပြီးတော့ဒီထဲက6မှုအတွက်ထောင်ဒဏ်17နှစ်ပြစ်ဒဏ်ချမှတ်ထားပြီးဖြစ်ပါလိမ့်။